မြန်မာနိုင်ငံထဲမှာလူ့အခွင့်အရေးနဲ့ဒီမိုကရေစီထွန်းကားဖို့အတွက်လက်တွေ့ကျတဲ့အလုပ်တွေလှုပ်ဆောင်ကြဖို့အချိန်တန်ပြီလို့88မျိုးဆက်ចောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကတိုက်တွန်းလိုက်ပါတယ်။မနေ့ဖန်အင်္ဂါနေ့ကျရောက်တဲ့မြန်မာနိုင်ငံလူ့အခွင့်အရေးနေ့ကိုဖုံးမော်ကွဲလွန်ခြင်း24နှစ်ပြည့်နေ့အကျိုးဖြစ်နေပြည်တွင်းပြည်ပကတက်ကြွလှုပ်ရှားသူတွေကိုခုလိုပြောလိုက်တာပါ။အပြည့်အစုံကတော့ဆက်သွေးစုံစမ်းထားတဲ့ကုစော်ဝင်းလှိုင်ကပြောပြမှာပါရှင်
။ဟုတ်ကဲ့ပါ။မနက်ဖြန်မတ်လ23ရက်နေ့ဟာမြမလူခွင့်ရည်နေ့ရဲ့လို့သတ်မှတ်ထားတဲ့ရန်ကုန်စစ်မှုတပ်ကတော်ចောင်းသားကိုဖိုးမော်ကြဆုံးတဲ့24နှစ်ပြည့်ဖြစ်ပါတယ်။အခုလိုထူးခြားတဲ့နေ့တစ်နေ့မှာမြမနိုင်ငံအတွင်းလူခွင့်ရည်နဲ့ဒီမိုကရေစီထွန်းကားရေးအတွက်လက်တွေ့ကျတဲ့လုပ်ငန်းတွေလှုပ်ဆောင်ကြဖို့ပြည်ရင်းပြည်ပမှာရှိနေကြတဲ့လှုပ်ဖော်ကံပဲတွေကို88မျိုးဆက်ចောင်းသားခေါင်းဆောင်ကိုမင်းကွန်နိုင်ကတိုက်တွန်းလိုက်တာပါ။ဒ
ီကကျွန်တော်တို့လှုပ်ဖော်ကံပဲအားလုံးကတော့ပြည်သူလူထုကြားရဲ့ဆင်းပြီးတော့နေအသီးသီးကိုသွားပြီးတော့အားတာတွေလှုပ်သိမ့်ပြီးတော့ကျွန်တော်ယူဆတယ်အနိုင်ငံကမှရှိနေတဲ့ကျွန်တော်ရဲဘော်တွေကြတော့လေဒီထက်ပိုပြီးတော့မလုပ်နိုင်ဘူးလေပေါ့ဗျာကျွန်တော်မေးချင်တာကျွန်တော်ပြည်ထဲမှာဒီထက်ပိုပြီးအထောက်ပံ့ကောင်းအောင်လက်တွေ့ကြတာကိုမလုပ်ပေးနိုင်ကြမလဲလူ့ပြည်နဲ့ဒီမိုကရေစီအတွက်ပါခုနကျွန်တော်ပြောပြသလိုပါပဲအခမ်းအနားရှင်းပြရုံနဲ့မပြီးဘူးဆိုတော့ကျွန်တော်အထက်ကလည်းလက်တိုက်တွန်းနေတယ်ဗျာတက်ကြတဲ့အလုပ်ကိုပေါ့ဘာရှင်းလာကြပါအဲဇောင်းတွေပေါင်းပြီးတော့ရှင်းလာလိုက်လို့ရှိရင်တော့လက်တွေ့ကြတဲ့အလုပ်တွေထွက်လာပါလိမ့်မယ်
မြန်မာနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာခဲ့တဲ့အာဏာရှင်ဆိုရှယ်လစ်အစိုးရရဲ့လက်ချက်ကြောင့်1988ခုနှစ်မတ်လ23ရက်နေ့မှာစစ်မှုတပ်ကတော်ចောင်းသားကိုဖိုးမော်ကြဆုံးခဲ့ရတာပါ။ဒါကြောင့်လဲကိုဖိုးမော်ကိုဂုံပြူတဲ့အနေနဲ့နိုင်ငံရေးအင်အားစုတွေစုပေါင်းပြီးတော့မြန်မာနိုင်ငံလူ့အခွင့်အရေးနေ့ရဲ့လို့1989ခုနှစ်မတ်လ23ရက်နေ့မှာစတင်သတ်မှတ်ခဲ့ကြတာလည်းဖြစ်ပါတယ်။
ကျွန်တော်တို့ကိုဖိုးမော်ကြဆုံးပြီးတော့နောက်တစ်နှစ်အကြာမှာ1989မတ်လ23ရက်မှာအဲနိုင်ငံရေးအင်အားစုတွေအားလုံးပေါင်းပြီးတော့ကျင်းပညာရေးဆုံးဖြတ်ခဲ့တာကတော့အဲဒီကိုဘုံဘောင်ချဆုံးတဲ့နေ့ကိုမြန်မာနိုင်ငံလူ့အခွင့်အရေးနေ့ဆိုပြီးတော့ဆုံးဖြတ်ခဲ့တယ်။အဲ့ဒီမှာအဲ့ဒီခန္ဓာနဲ့ကျင်းပါတယ်။အဲ့ဒါခုနှစ်ရက်တစ်ပတ်ကျင်းပါတာပေါ့။အဲ့ဒါနဲ့ပဲအပိဓာကျတော့ကျွန်တော်အဖတ်ခံရတယ်။အဲ့ဒီမှာ16နှစ်ကြာခဲ့တယ်ပေါ့။အဲ့တော့မြန်မာနိုင်ငံလူ့အခွင့်အရေးနေ့လို့သတ်မှတ်ပြီးတော့ကျွန်တော်တို့ကြီးကြီးကျယ်ကျယ်ထုတ်နိုင်ခဲ့တာအဲ့ဒါတွေပဲရှိတယ်။အခု23နှစ်ကြာမှပြန်ပြီးတော့ထုတ်ကြရတာ။ထုတ်ကြတဲ့အခါမှာတော့ကျွန်တော်သဘောအရတော့အခမ်းအနားကျင်းပရမကဘဲနဲ့အဲ့ဒီလူ့အခွင့်အရေးနဲ့ပတ်သက်တာလေကျွန်တော်တို့တစ်ကီလုံးကသိရှိအောင်အဲ့ဒီလူ့အခွင့်အရေးကိုကျွန်တော်နိုင်ငံသားတွေအားလုံးဆက်လာနိုင်အောင်အကုန်လုံးကလူလူတွေဆင်းပြီးတော့လူ့အခွင့်အရေးဆိုင်ရာမြင့်တင်မှုတွေအသိပေးမှုတွေအဲ့လူ့အခွင့်အရေးနဲ့ပတ်သက်ပြီးတော့အကာအကွယ်ပေးမှုတွေကိုဥပဒေကြောင်းရတော့အပြည်သူတွေအကုန်လုံးသိရှိခံစားနိုင်နားလည်နိုင်အောင်အတွက်ဒီစိတ်အားသက်လုံးကြဖို့လိုပြီးတော့ကျွန်တော်ပြောနေဗျာ
မြန်မာနိုင်ငံမှာလူ့အခွင့်အရေးနေ့ရလို့သတ်မှတ်ခဲ့ကြပေမဲ့စစ်အစိုးရလက်ထက်ဖမ်းဆီးထိန်းချုပ်မှုတွေကြောင့်မြန်မာနိုင်ငံအတွင်းမှာလူ့အခွင့်အရေးနေ့ရလို့တရားဝင်ကျင်းပနိုင်ခဲ့ခြင်းမရှိပါဘူး။ပြည်ပမှာရောက်နေကြတဲ့ရဲဘော်ရဲဘက်တွေကပဲစူပောင်းပြီးတော့ကျင်းပကြတာရှိပါတယ်။လက်ရှိမှာတော့အစိုးရအပြောင်းလဲဖြစ်လာတာနဲ့အတူအတိုင်းအတာတစ်ခုထိနိုင်ငံရေးလှုပ်ရှားခွင့်တွေလည်းရနေတာဖြစ်ပါတယ်။ဒါကြောင့်လဲအရင်ကထောင်ကပြန်လွတ်လာတာနဲ့အခုဒီချိန်ထောင်ကပြန်လွတ်လာတဲ့အခြေအနေတွေသိသိသာသာကြွားချနေတာကိုတွေ့ရတယ်လို့ကိုမင်းကိုနိုင်ကပြောပါတယ်။
ဒီနေ့ကောင်းတဲ့ဆိုင်တော့လုတ်တာကိနာရှိတာလူလူရဲ့နိုင်ငံရေးရေချင်တက်လာတာရောစိတ်ကအင်အားမြင့်လာတာရောအတိုင်းမသိလို့ကွာထားပဲအခုရရှိတဲ့ကျွန်တော်တို့ဘက်ကအဲ့ဒီအခြေအနေကိုနံပါတ်1ထိန်းနိုင်ရမယ်ပြီးရင်ထပ်မံတိုးချက်နိုင်ရမယ်ထိန်းတယ်တိုးချက်တယ်ဆိုတဲ့နေရာမှာလည်းကျွန်တော်တို့လက်ရှိအစိုးရကနောက်ဆုံးပြည်သူလူထုပြောထားတဲ့မင်းကအင်မတန်နူးညံ့ပြီးတော့ရွေးထွေးတဲ့လက်တွေနဲ့ကမ်းထားတာဆိုတော့ကျွန်တော်တို့အဲ့ကမ်းတဲ့လက်ကိုလည်းစက္ကန့်ကပြန်ဆုတ်ရမယ်အနေထားဖြစ်တဲ့အတွက်ကြောင့်ဒီမိုကရေစီရေးကိုတကယ်လုံးဝပြုပြောင်းလဲသမိုင်းအားလုံးဆက်ပြောတဲ့နီလာအောင်သွားမှာပါဟိုအောက်ချင်မှာရှိနေတဲ့တချို့တွေဒါကိုသမရရဲ့အမိန်သမရရဲ့ကြောင်းလဲလာတဲ့သဘောထားကိုမလိုက်နိုင်တဲ့သူတွေနေရာတော့ကျွန်တော်တို့ရင်ဆိုင်ရမှာပေါ့အဲ့အားလုံးလက်တော့ကျွန်တော်တို့ပြင်ဆင်ထားပါတယ်ကျွန်တော်တို့ပြည်သူတို့မှာအဲ့ဒါတွေရင်ဆိုင်နေဖို့စိတ်ကြက်တက်ပြီးရောပူပေါင်းဆောင်ရွက်ဖို့ရင်းချက်တဲ့စိတ်ကြက်အခြေခံတွေရောကျွန်တော်တို့လည်းတခါမှလှည့်ပြီးတော့တိဆောက်ကြည့်တဲ့အခါမှာအားရစရာကောင်းလောက်အောင်တွေ့မြင်မှုတွေတွေ့ပါတယ်ကျွန်တော်တို့အားရပါတယ်အဲ့ဒါဖြစ်တဲ့အမှတ်ကြီးတွေကတော့ပြည်သူလူထုလက်တွဲပြီးတော့သွားနိုင်ပါလိမ့်မယ်
ကိုဖုံးမော်နေဟာခေတ်သစ်မြန်မာနိုင်ငံတမိုင်းမှာထင်ရှားတဲ့ရှီလေးလုံးရေတော်ပုံကြီးပေါ်ပေါက်လာအောင်မြန်မာနိုင်ငံကို26နှစ်တာအုပ်ချုပ်လာခဲ့တဲ့တပါတီအာဏာရှင်စနစ်ပြုတ်ကျအောင်တနင်္ဂနွေလုံးအတိုင်းအတာနဲ့ဒီမိုကရေစီအရေးတောင်းဆိုဆန္ဒပြမှုတွေဖြစ်ပေါ်လာအောင်အစပြုခဲ့တဲ့နေ့တစ်နေ့ဖြစ်ပါတယ်။ကိုဖုံးမော်နေအထိမ်းအမှတ်ဖြစ်တဲ့ပြည်ပမှာရောက်နေကြတဲ့လှုပ်ဖော်ကိုင်ပဲရဲဘော်တွေအတွက်လဲကိုမင်းကိုနိုင်က88မျိုးဆက်ចောင်းသားများကိုစား YouTube ကတစင်အင်တာနက်မှာရုပ်သံပိုင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။